အမျိုးသမီးများပြောခွဲခြားဆက်ဆံမှုပတ်ပြောက်ရေးကုလသမဂ္ဂသဘောတူစာချုပ်စီဒေါ်ကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးကိုဖေဖော်ဝါရီ22ရက်တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခြင်းတွင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။အထူးသဖြင့်တော့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ကျူးလွန်ထားတယ်ဆိုတဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့အဓိကမေးမြန်းဆွေးနွေးကြတာပါ။အဲ့ဒီအစည်းအဝေးကိုမြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်ပါတယ်။ဒီကိမီနယ်မြောက်ပိုင်းမှာအာဆာအကြံဖက်အဖွဲ့ကရဲစခန်းတွေကိုတိုက်ခတ်ပြီးတဲ့နောက်တပ်မတော်ကနေနယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးအတွင်းမိုးစလင်မျိုးသမီးနဲ့မိန်းကလေးတွေကိုမရင်းကျင့်နဲ့တပ်ဖြတ်တယ်ဖမ်းဆီးတယ်စတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့စီဒေါ်ကော်မတီဝင်တွေကမေးမြန်းကြပါတယ်။မြန်မာကုလသမဂ္ဂဖွဲ့ဝင်ရဲမှူးကြီးကျော်စရာကတော့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုတာမှာမရင်းကျင့်တပ်ဖြတ်တယ်ဆိုတဲ့လို့ရမျိုးကိုလုံးဝခွင့်လွှတ်မှာမဟုတ်ဘဲတပ်တွေအထောက်အထားခိုင်ခိုင်မာမာတင်ပြရင်ရေးယူမယ်လို့ပြောသွားပါတယ်။ဒီ82ကြိမ်မြောက်စီဒေါ်ကော်မတီအစည်းအဝေးမှာမြန်မာဆွေဘက်ကစင်ကာစာတင်သွင်းတယ်လို့လူ့ခွင့်ရေးစောင့်ကြည့်လိလာရေးအဖွဲ့အပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းသူတို့ရဲ့စင်ကာစာတွေကိုတင်သွင်းကြပါတယ်။